မက္ကဆီကိုပင်လယ်ကွေ့အတွင်းတိုက်ခတ်နေတဲ့မုန်တိုင်းဘယ်ရီကြောင့်အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနားပြည်နယ်ကန်ယူရာဒေသတစ်ချောင်းမှာမိုးလေဝသပညာရှင်တွေကမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။သမရဒေါ်နယ်ထရမ့်ကလည်းလူဝီဇီယားနားပြည်နယ်ကိုအရေးပေါ်အခြေအနေကြာတာပတင်းနေ့နောက်ပိုင်းကကြေညာလိုက်တာကြောင့်မုန်တိုင်းတိုက်ခတ်နေစဉ်နဲ့နောက်ဆက်တွဲကာလတွေမှာပြည်ထောင်စုအစိုးရရဲ့အကူအညီပေးနိုင်ရေးအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနနဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာန FEMA တို့ကပြင်ဆင်နေကြပါပြီ။မုန်တိုင်းဘယ်ရီဟာပြင်းအားအဆင့်1လောက်နဲ့တောက်ကြနေနောက်ပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းလောက်မှာဝင်ရောက်တိုက်ခတ်နိုင်ကြောင်းမြို့သားမုန်တိုင်းဌာနကမျှော်လင့်ထားပါတယ်။ဒါဟာအတ္တလန္တိတ်သမုဒ္ဒရာမုန်တိုင်းရာသီမှာပထမဆုံးဝင်ရောက်တိုက်ခတ်မဲ့မုန်တိုင်းလည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းအထိတော့ဒီမုန်တိုင်းဟာမစ္စဆစ်ပီမြစ်ရဲ့အနောက်တောင်ဘက်ကီလိုမီတာ155အကွာလောက်မှာလေတိုက်နှုန်းတစ်နာရီ85ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့ဆိုပါတယ်။ပုထုနေ့မှာတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်ရေကြီးရေရှာမှုတွေနဲ့ရင်ဆိုင်နေရာပြီးဖြစ်တဲ့ New Orleans မြို့မှာလည်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။